ဒီနေ့ထုတ်ပြန်တဲ့စီးပွားရေးပိတ်ဆို့မှုအပေါ် NLD ရဲ့သဘောထားစာရန်ဟာကြစ်ကြစ်လစ်လစ်နဲ့စကလုံးသတိထားရွေးချယ်ပြီးဖက်ပေါင်းစုံကိုခြုံငုံတုံ့တက်ထားတာမို့လွန်ခဲ့တဲ့အနှစ်20အတွင်း NLD ရဲ့အားရစရာအကောင်းဆုံးတုံ့တက်ချက်ဖြစ်တယ်လို့ဖတ်ခွင့်ရတဲ့ရန်ကုန်မြို့ကန်တချို့ကယူဆပါတယ်။အရေးမယ်ဆိုရင်စာမျက်နှာပေါင်း10ခန်းရာခန်းနဲ့ချီပြီးရှင်းပြရမယ်အကြောင်းအရာတွေကိုစာမျက်နှာ5မျက်နှာလောက်နဲ့ပြည့်ပြည့်စုံစုံအနှစ်ချုပ်ရေးနိုင်ခဲ့တာကအံ့ဩစရာဖြစ်ပါတယ်။အထူးသဖြင့်ဒေါအောင်ဆန်းစုကြည်အကြေချုပ်ကလွတ်လာချိန်နဲ့စီစဝါကနေအရတားအစိုးရအတွင်ကူပြောင်းရေးကြာကာလမှာစီးပွားရေးပိတ်ဆို့မှုရုပ်သိမ်းရေးကိုပြည်တွင်းပြည်ပတပြိုင်တည်းလိုလိုဖိအားပေးလာတဲ့အခြေအနေဒီဆွတ်ဆွဲချက်တွေကိုစနစ်တကျပြန်လည်တုံ့ပြန်ထားတာတွေ့ရပါတယ်။ဒါပြင်တိုင်းပြည်စီးပွားရေးကျဆင်းပြီးပြည်သူတွေချက်တဲနေတာဟာဆန်ရှင်ခေါ်စီးပွားရေးပိတ်ဆို့မှုကြောင့်မဟုတ်ဘဲစီစဝါရဲ့စီးပွားရေးစီမံခန့်ခွဲမှုညံ့ဖျင်းလို့ဖြစ်တယ်ဆိုတဲ့အချက်ကိုပါ NLD စရန်းကပေါ်လွင်အောင်ထောက်ပြနိုင်ခဲ့ပါတယ်။အထူးသဖြင့် NLD ပါတီရဲ့တရားဝင်ယက်တီချက်ကိုရိုင်နေအောင်စေစိုးကဖိအားပေးနေခြင်း NLD ကိုကူညီခြင်းနဲ့ပညာရှင်တွေရဲရဲတင်းတင်းမကူညီရဲဖြစ်နေခြင်းအစစအားနည်းနေခြင်းမှာအခုလိုအားရစရာကောင်းတဲ့ဆန်ရှင်ပေါ်တုံးသက်ချက်စာရမ်းမျိုး NLD ကထုတ်ပြန်နိုင်တာကပြည်သူပေါ်တက်နိုင်တဲ့မြတ်တာဝန်ကြီးအောင်ဥဆောင်ကြိုးပမ်းနေတဲ့ဒေါ်ဆန်းစုကြည်နဲ့ NLD ခေါင်းဆောင်ပိုင်းရဲ့လုံလဥတ္တဟကိုမှန်းဆကြည့်နိုင်ပါတယ်ဒီစရန်ဘော်ဒေါ်ဆန်းစုကြည်ဘယ်လိုပါဝင်ပတ်သက်တယ်လဲဆိုတာနဲ့ပတ်သက်ပြီး NLD ပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းကခုလိုရှင်းပြပါတယ
်အခု survive တွေရဲ့ sequence တွေအားသူကြည့်တယ်ကျွန်တော်စာသားတွေလည်းကြည့်တယ်သကလုံးတွေလည်းကြည့်တယ် sequence တွေသူပြန်စီးတယ် draft တော့ကျွန်တော်တို့ပညာရှင်တွေနဲ့ဒီတာဝန်ပေးထားတဲ့လူတွေရေးတာပေါ့အကြောင်းအရာတွေကိုလည်းပြန်ပြီးတော့ check လုပ်တယ်နောက်အစီအစဉ်ကြအောင်လည်းသူပြန်ပြီးတော့သူပြင်တယ်အဲဒေါ်ဆန်းစုကြည် deeply involved ပေါ့ကွာဒီစာသားနဲ့ပတ်သက်ပြီးတော့နော်ဆန်ရှင်တဲ့ပတ်သက်ပြီးသဘောထားထုတ်ဖို့လိုအပ်တယ်လို့ယူဆတာလုံခဲ့တဲ့နှစ်ပတ်ကျော်လောက်ထက်အဲအဲ့ဒီကစပြီးတော့ကျွန်တော်တို့ပညာရှင်တွေစီဝါရေးပညာရှင်တွေလည်းလည်းဆွေးနွေးတယ်နောက် data တွေလည်းတက်နေနေရအောင်စုံစမ်းတယ်နေ့တိုင်းလိုရင်းနေတာကိုပဲအလုံးနှစ်ပတ်လောက်ကိုကြာသွားပါတယ
်ဆန်ရှင်ကိုအကြောင်းပြပြီးစစ်စိုးက NLD နဲ့ပြည်သူကြားတွေးခွဲနေခြင်းမျိုးမှာဆန်ရှင်ကိုဗက်လိုက်မှုကင်းကင်းနဲ့ဝေဖန်တုံ့တက်ဖို့ဆိုတာအတော်မလွယ်တဲ့ကိစ္စဖြစ်ပါတယ်အဝစရာကောင်းတာကစာမျက်နှာများများနဲ့ဖြည့်ရှင်းရမယ့်ဆွဆွဲချက်တွေကိုတိုးတိုးတုတ်တုတ်နဲ့ရှင်းလင်းသွားတဲ့အချက်ဖြစ်ပါတယ်။ဥပမာစီးပွားရေးပိတ်ဆို့မှုကြောင့်တာမန်လူလူနဲ့မျှတကောင်းမွန်တဲ့အုပ်ချုပ်ရေးစနစ်တို့အလံဝေးနေရတယ်ဆိုတဲ့ဆွဆွဲချက်တွေရှိပါတယ်။အဲ့ဒါလိုပြောဆိုမှုတွေဟာမြန်မာပြည်သူတွေပေါ်အကျွမ်းမဲ့အာဏာနဲ့ချုပ်ကင်ထားတာကိုပြုပြင်ဖို့အကြံပေးချက်တွေငင်းပယ်လစ်လျူရှုထားတယ်ဆိုတဲ့အချက်ကိုမတိကျွွံ့ရရောက်တယ်အဲ့ဒါလိုလစ်လျူရှုတာကလည်းကိုယ့်ရဲ့အကျွမ်းမဲ့အာဏာကိုအထီပါမခံနိုင်လို့ဖြစ်တယ်စတဲ့လူရင်းတူရှင်ဖြည့်ရှင်းချက်မျိုးတွေဖြစ်ပါတယ်။အငင်းပွားစရာဆန်ရှင်ပြဿနာကိုတုံ့တက်တဲ့နေရာမှာနိုင်ငံရေးလိုအပ်ချက်လက်တွေ့စီးပွားရေးဖြစ်ရမှန်နေနဲ့ဆက်ဆက်တုံ့တက်ထားတဲ့အတွက်ဒီနေ့မြန်မာပြည်သူတွေရင်ဆိုင်နေရတဲ့စီးပွားရေးနိုင်ငံရေးအကျပ်တဲ့ဒီဟာဆန်ရှင်တခုတည်းကြောင့်မဟုတ်ဘူးဆိုတာပိုပြီးထင်ရှားလာပါတယ်။မြန်မာနိုင်ငံပေါ်စီးပွားရေးပိတ်ဆို့မှုဆိုင်ရာ NLD ရဲ့စရန်းကိုအနှစ်ချုပ်ကြည့်မယ်ဆိုရင်မြန်မာစစ်စိုးရလက်ထက်မှာတဘာဝဓာတ်ငွေရောင်းရငွေအမေရိကန်ဒေါ်လာတန်းထောင်နဲ့ချီရခဲ့ပြီးမြန်မာပြည်သူတွေရဲ့ကျန်းမာရေးပညာရေးအတွက်စစ်စိုးရကအလေးမထားလို့လူနေမှုအဆင့်တန်းမြင့်မလာဘူးဆိုတာကိုအချက်လက်နဲ့တကွအပြည့်စုံထောက်ပြထားပါတယ်။အဒီနောက်တိုင်းပြည်မှာ FDI ခေါ်နိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုဝင်မလာတာဟာစီးပွားရေးပိတ်ဆို့မှုကြောင့်မဟုတ်ဘဲတရားဝင်ငွေလဲနှုန်းအမျိုးမျိုးဖြစ်နေတဲ့အချက်တာဝန်ခံမှုမရှိတဲ့အချက်အဂရိလိုက်စားမှုတွေများလွန်းတဲ့အချက်စတဲ့ရင်းနှီးမြှုပ်နှံမှုအတွက်မတင့်တော်တဲ့ဝိညာဉ်မျိုးတွေကြောင့်လို့ NLD ကထောက်ပြထားပါတယ်။ SCY ပိတ်ဆို့မှုကြောင့်အထည်ချုပ်စက်ရုံတွေပိတ်လိုက်ရတဲ့ဆိုပေမဲ့အလုသမားလုခနဲ့ဆိုင်နဲ့ဆုံးရှုံးမှုက 1.5 လုံးသာရှိပြီးကျန်တဲ့ဆုံးရှုံးမှုကမြန်မာအလုသမားတွေပေါ်ခေါင်းမုံဖြတ်နေတဲ့လုပ်ငန်းရှင်ကြီးတွေနဲ့အပေါင်းအမတွေရဲ့ဆုံးရှုံးမှုသာဖြစ်တယ်လို့ကောက်ချက်ချထားပါတယ်။အဲအရေးကြီးတဲ့အချက်ကအနောက်နိုင်ငံတွေရဲ့ SCY ပိတ်ဆို့မှုကြောင့်မြန်မာပြည်သူ6300ကျော်မိခိုနေရတဲ့ကျေးလက်ပြည်သူတွေမှာထိခိုက်မှုမရှိဘူးလို့NLD ကတုံ့တက်ထားပါတယ်အလားတူပဲစစ်စိုးရနဲ့အပေါင်းအမတွေကိုပြစ်မှတ်ထားတဲ့ငွေကြေးဆိုင်ရာပိတ်ဆို့မှုတွေဟာလည်းတာမန်ပြည်သူတွေကိုမထိခိုက်ဘူးလို့ NLD ကတုံ့တက်ပါတယ်ဒါပေမဲ့မြန်မာပေါ်ချက်မှတ်ထားတဲ့ဆန်ရှင်ကိစ္စအတွက် NLD ကစစ်တလုံးသုံးပြီးဆုံးဖြတ်အကြံပေးတာမျိုးလုပ်မထားပဲဆန်ရှင်ချက်မှတ်ထားတဲ့အနောက်နိုင်ငံတွေနဲ့ညှိနှိုင်းဆွေးနွေးလိုပါတယ်လို့သာတောင်းဆိုထားပါတယ်ဒီချက်နဲ့ပတ်သက်ပြီးစီးပွားရေးပိတ်ဆို့မှုဆိုင်ရာစည်းကမ်းချက်တွေကိုဘယ်အချိန်မှဘယ်လိုနဲ့ပေးချင်းဒီမျိုးအောက်မှာပြုပြင်မွမ်းနိုင်မယ်ဆိုတာကိုသဘောတူညီမှုရရှိရေးအတွက်အမေရိကန် EU ကနေဒါနယူးဇီလန်ဩစတြေးလျနိုင်ငံတို့ကိုညှိနှိုင်းဆွေးနွေးဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတောင်းဆိုပါတယ်ဆိုပြီးမူရင်းစာရမ်းမှာဖော်ပြထားပါတယ်တောရရှင်များခင်ဗျာမြန်မာနိုင်ငံပေါ်စီးပွားရေးပိတ်ဆို့မှုဆိုင်ရာ NLD စာရမ်းကိုအနှစ်ချုပ်ကြည့်မယ်ဆိုရင် ဒီကနေ့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ